ချင်းပြည်နယ်ဘလဝမြို့နယ်မှာအေးအေးရခိုင်နဲ့နှက်ကင်ဖွဲ့ကမင်းညကဖမ်းဆီးလိုက်တဲ့ဆက်လီတစီနဲ့ဆက်လီပေါ်ပါသူအလုံးကိုဒီကနေ့မနေ့မှာတော့အေးအေးဖွဲ့ကပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်။ဒေသခံတွေခုလိုမကြာခဏထိန်းသိမ်းခံရတာကြောင့်ဘလဝဒေသမှာလုံခြုံရေးအင်အားတိုးမြင့်ပေးဖို့ချင်းပြည်နယ်အစိုးရကပြည်ထောင်စုအဆင့်ကိုတင်ပြထားပါတယ်။ဒီအကြောင်းပြေဆိုကိုတော့ VOA သတင်းတောက်စုစုကတင်ပြပေးထားပါတယ်ရှင်။ပလောဝနဲ့တောင်မြိုကျေးရွာကိုပြေးဆွဲနေတဲ့ခရီးသည်တင်ဆက်လေတစ်စင်းမင်းရကပျောက်ဆုံးသွားခဲ့တာမှာအဲ့ဒီဆက်လေကိုရခိုင်လက်နက်ကိုင် AA အဖွဲ့ကဖမ်းဆီးသွားတယ်လို့ဆက်လေပေါ်ပါသွားတဲ့ခရီးသည်တွေကပြောပါတယ်။သူတို့ကို AA အဖွဲ့ကယာယီထိန်းသိမ်းခဲ့ပြီးတဲ့နောက်ဒီကနေ့မနက်မှာပြန်လွှတ်ပေးလိုက်တာပါ။အဲ့ဒီဆက်လေမှာခရီးသည်၁၁ဦးနဲ့ရင်းမောင်း၂ဦးပါရှိပြီးသူတို့ကိုယာယီထိန်းသိမ်းခဲ့ပေမဲ့တစုံတရာစစ်ဆေးခိုင်းစီတာမရှိဘူးလို့ဆက်လေပေါ်ပါသွားတဲ့ခရီးသည်တွေနဲ့တွေ့ဆုံစကားပြောခဲ့တဲ့ဒေသခံ၂ဦးက VOA ကိုပြောပါတယ်။
သူတို့ကခဏတိုင်းနေတာကတဲ့သူတို့အေးဖွဲ့ရပါနော်။ဆောင်းရမှာသူတို့စောင့်ပြီးတော့ခဏဆက်လုပ်ခိုင်းတာကသူတို့ကိုတန်းကပ်ပြီးတော့လေခေါ်ယူပါတော့ခိုင်းတာတော့ဘာမှမရှိပါဘူးတဲ့သူတို့အနားမှာအစ်မတော့ရိခါဖွဲ့နေတာရှိရပါနော်။ရိခါဖွဲ့သူတို့ပေါ်ကြောက်ဆိုရင်ဖြစ်မှာတင်တယ်။တော့အရှင်ပါနော်
။အခုဖြစ်စဉ်နဲ့ပတ်သက်ပြီးအေးအေးဘက်ကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။ပလောဝဒေတာမှာဒေတာခံပြည်သူတွေခရီးသွားလာရင်းအတွက်လုံခြုံရေးအရာစိုးရိမ်ရတဲ့ဖြစ်စဉ်တွေကမကြာခဏဖြစ်နေရလို့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရဝန်ကြီးဦးစိုးထက်ကပြောပါတယ
်ဒီအခါဆုံးကတော့ရှိနေတယ်ခင်ဗျရှိနေတော့အခုဖြစ်တဲ့ဥစ္စာကတော့ပလောဝထက်ကပလောဝနဲ့တောင်ပြိုလိုင်းဆွဲတဲ့ဆွေလေပေါ့နော်ဒီတောင်ပြိုမရောက်ခင်မှာကူဝါဆိုတာရှိတယ်အဲဒီနားမှာမနေ့ကအင်အားတရားကြောင့်ညနေနေ့လောက်ပေါ့နော်အဲ့လိုလေးဆင်းလာပြီးတော့မှဒီဆွက်လေးကိုတားတယ်ဆိုရက်ဒီနည်းဆွတ်တဲ့ချိန်မှာတော့ကြီးတဲ့ဆက်ဆက်တယောက်ပြန်ပါလာပေါ့နော
်ဒီဒေတာဘက်မှာအခုလိုဒေတာခံတွေကိုဖန်ဆီးထိန်းသိမ်းတာတွေကမကြာခဏဖြစ်နေတာကြောင့်လုံခြုံရေးတိုးမြင့်မှုပြည်ထောင်စုအစိုးရကိုတောင်းဆိုထားကြောင်းလဲဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ
်လုံခြုံရေးတိုးမြင့်ချဖို့လိုမယ်ဆက်လက်ရှိလုံခြုံရေးအင်အားနဲ့တော့ဒီထိန်းချုပ်လို့ရတဲ့အနေအထားဖြစ်တယ်လေအလူတူတွေလည်းတွားရလာရင်အတမခက်ခဲနေပါတယ်ကျွန်တော်တို့ဖြစ်စဉ်ကအလုံးစုံတော့ပြည်ထောင်စုအစိုးရကိုတင်ကြပါတယ်ပြည်ထောင်စုအစင်းအပဲလောက်အောင်ပါဖြစ်တယ်ဆိုပြည်ထောင်စုကအစီအစဉ်တိုင်းနဲ့အစီအစဉ်လေးနဲ့တင်ရတယ်ခင်ဗ
ျရခိုင်ပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားစီအေးပြည်ပခါတွေရှိနေပြီးအခုလိုခရီးသည်တင်ဆက်လီဖမ်းဆီးခံရတဲ့တာလကားတွေကအရင်ကလည်းရှိခဲ့ပါတယ်ဒါပြင်ပလဝမြို့နယ်ကိုစားပြု NLD အမျိုးသားလွှတ်တော်မှဥဝိတ်တင်းကို AA အဖွဲ့ကဖမ်းဆီးထိန်းသိမ်းထားတာအခုဆိုတလားကျော်နေပြီဖြစ်တဲ့အပြင်တပ်မတော်နယ် AA အဖွဲ့ကဒေသခံတွေကိုမကြာခဏဖမ်းဆီးထိန်းသိမ်းတာမင်းများစစ်ဆေးတာတွေမကြာခဏလုပ်နေတာကြောင့်ဒေသခံတွေအကြားစိုးရိမ်မှုတွေကြီးထွားလာနေပါတယ်ရှင
်စွတ်စွတ်ပြောပြခဲ့တာပါရှင် VOA ရဲ့တောက်ကြနေညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်